ခုနှစ်ဧပြီလကဇွန်လအထိဥပဒေမဲ့ထုတ်ယူတဲ့ကျွန်းနယ်တစ်မှာတန်ချိန်1000ကျော်ဖမ်းဆီးရမိကြောင်းသိရပါတယ်။လွန်ခဲ့တဲ့ဗန္ဒာယင်းနှစ်ကတော့တန်ချိန်9000နီးပါးဖမ်းဆီးနိုင်ခဲ့ပါတယ်။မြန်မာတစ်တော်ကိုအစိုးရပိုင်းအဖြစ်သတ်မှတ်ထားပြီးမဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေကိုတစ်ခုတ်ခွင့်ပေးခဲ့တာကိုလိုနီကစ်ကလေးကပါ။ကျစ်လက်လူဘဝမှာတစ်တော်ဟာအရေးကြီးပါတယ်။လက်နက်ကင်အုပ်စုတွေကလည်းတစ်လုပ်ငန်းနဲ့ရံပုံငွေရှာကြပါတယ်။ဈေးကွက်စနစ်ကျင့်သုံးချိန်ကစပြီးဥပဒေမဲ့ထုတ်ယူမှုဝန်ထမ်းနဲ့ပုဂ္ဂလိကပေါင်းပြီးပေါင်းခိုထုတ်ယူမှုတွေများပြားလာပါတယ်။လွန်ခဲ့တဲ့မတ်လကတော့နိုင်ငံသားပညာရှင်2ဦးနဲ့အငိမ့်သားသစ်တော်အရာရှိဦးကျော်တွန်းတို့ရေးသားပြုစုတဲ့ Legally and Illegally Lockout ဆိုတဲ့စာတမ်းထွက်လာပါတယ်။တော်ပြုံရပုံနဲ့သစ်တော်အစီအတန်းနှိမ့်ကြရပုံကိုသုံးသပ်ထားပါတယ်။မြမဒီရေတော်တို့ရဲ့အခြေအနေကိုအမေရိကန် NASA အဖွဲ့ကကောင်းကင်ကဓာတ်ပုံရိုက်ထားတဲ့စာရန်ကို2014မှာထုတ်ပြန်မှုပါတယ်။ကုလသမဂ္ဂ FAO အဖွဲ့ကလည်း Global Forest Resources Assessment 2015စာအုပ်မှာမြန်မာပြည်ဆိုင်ရာသီးသန့်အစီရင်ခံစာထုတ်ပြန်ပြီးမြန်မာတစ်တော်အခြေအနေကိုဖော်ပြပါတယ်
။ကုလသမဂ္ဂရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့မြန်မာပြည်ဆိုင်ရာ85မျက်နှာစာရန်ဟာစီးရင်စရာတွေကိုသာဖော်ပြပြီးဝေဖန်သုံးသပ်တာမျိုးမလုပ်ပါဘူး။တချို့စီးရင်ကလည်းခင့်နဲ့မညီတော့တာတွေ့ရပါတယ်။ဥပမာတစ်တော်ဆိုင်ရာဝန်ထမ်းနဲ့အလို့သမားစီးရင်ဟာ2000ခုနှစ်အထိသာရှိပါတယ်။အဲ့ဒီနှစ်ကတစ်တော်ဌာနမှာဝန်ထမ်း 8000 ကျော်နဲ့အလို့သမား 9000 ကျော်၊လူဝင်အား 8000 ကျော်ရှိပါတယ်။တစ်လုပ်ငန်းဌာနမှာအမှုတန်း 2000 ကျော်ရှိပါတယ်။အဲ့ဒီအချိန်ကလေးကတစ်ထုတ်ယူတဲ့တစ်လုပ်ငန်းဌာနရဲ့ဝန်ထမ်းဥယျာဉ်ဟာတစ်တော်ဌာနအမှုတန်းဥယျာဉ်ထက်နှစ်ဆကျော်ပိုများနေပါတယ်။အခုတော့တစ်တော်ဌာနမှာဝန်ထမ်းဥယျာဉ် 1000 ခွဲပဲရှိလို့တစ်တော်ဌာနကိုပြုံးတီးစေတဲ့တစ်လုပ်ငန်းဌာနရဲ့ကဏ္ဍကိုရှော့ပစ်ပြီးတစ်တော်ဌာနကိုလုပ်ပိုင်ခွင့်ပို့ပေးဖို့ဦးကျော်ထွန်းနဲ့နိုင်ငံသားပညာရှင်2ဦးက Legally and Illegally Locked Out ဆိုတဲ့စာတမ်းမှာအကြံပြုထားပါတယ
်။တစ်တော်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့လူမှုအကျိုးခန်းစားခွင့်ဟာတစ်တော်ဌာနရဲ့အဓိကဥတည်ချက်ဖြစ်ရမယ်လို့ဆိုပါတယ်။တစ်တော်ထိန်းသိမ်းရေးအကောင့်တွေဖော်နိုင်ဖို့စီအစိုးရကမှကြီးထွားလာတဲ့လက်ရှိတစ်လုပ်ငန်းဌာနအခန်းကဏ္ဍတစင်ပြီးတစင်ရော့ကြသွားအောင်လုပ်ရမယ်လို့ဆိုပါတယ်။တစ်လုပ်ငန်းဌာနမှာအာဂတိလိုက်စားမှုများတာကြောင့်ကိုလိုနီခေတ်ကလူတစ်ထုတ်လုပ်ရေးကိုတစ်တော်ဌာနလက်အောက်မှာပြန်ထားဖို့ဖြစ်ပါတယ်။တစ်တော်ဌာနနဲ့အရသာအဖွဲ့တွေပူးပေါင်းပြီးတစ်တော်ထိန်းသိမ်းရေးလုပ်နိုင်မယ်ဆိုရင်နှစ်ဖက်စလုံးအကျိုးရှိမယ်လို့ဆိုပါတယ်။ကြည့်လက်ပဝန်းကျင်အကျိုးပြုတစ်တော်ထိန်းသိမ်းရေးလမ်းစဉ်ဖြစ်ပါတယ်
။မြန်မာတစ်လုပ်ငန်းဖြတ်သိမ်းတဲ့ဆိုတာကိုတစ်လုပ်ငန်းအမှုတန်းတွေမကြိုက်တာဟာသဘာဝကြပါတယ်။အနှစ်40နီးပါးတစ်လုပ်ငန်းမှာအမှုထမ်းခဲ့သူတူကတစ်ရိုင်းဆိုတဲ့အမည်နဲ့မေလာထုတ် The Voice စာဆောင်မှာခြေပါထားပါတယ်။စစ်အစိုးရခေတ်မှာဗိုလ်သန်းရွှေအတိုင်းဝိုင်းကစပြီးအကျင့်ပြက်ချစားခေါမလုံလို့မိုးယူတဲ့ပြဿနာဖြစ်တာမို့တောပြုံမှုမှာတစ်လုပ်ငန်းတစ်ခုတည်းကိုအပြစ်မတင်သင့်ဘူးလို့ဆိုပါတယ်။ဒါပေမဲ့တစ်လုပ်ငန်းဌာနကတစ်တော်ထိန်းသိမ်းရေးဌာနတဲ့အမှုတန်းဥယျာဉ်နှစ်ဆကျော်ပိုများနေတာမို့ထိန်းသိမ်းတဲ့ဘက်ကအားနေပြီးထုတ်ယူတဲ့ဘက်ကအားများတယ်လို့ဖြစ်နေပါတယ်။ဒါကြောင့်တစ်လုပ်ငန်းဌာနရဲ့လက်ရှိအင်အားကိုရှော့ချပြီးတစ်တော်ဌာနရဲ့ကြီးကြပ်မှုအောက်မှာထားဖို့မတ်လအစီရင်ခံစာကအကြံပေးထားတာဖြစ်ပါတယ
်။တစ်တော်ဌာနရဲ့လုပ်ပိုင်ခွင့်နဲ့အင်အားကိုမြင့်တင်ပေးမှသာတစ်တော်ပြုံးတိမှုကိုကာကွယ်နိုင်မယ်လို့ဆိုပါတယ်။တစ်တော်ထိန်းသိမ်းတဲ့ဌာနနဲ့တစ်ထုတ်ယူတဲ့ဌာနဟာသဘာဝချင်းကွဲပြားတာမို့လူညံ့သိမ့်မှုစွာကင်တွယ်နိုင်ဖို့လိုတယ်လို့တရားစတာနဲ့သဘောဝပဝင်းကျင်ထိမ့်သိမ့်ရေးဝင်ကြီးဖြစ်သူတစ်တော်သိပ်ပံဘွဲရဥုံဝင်းက7 day စာဆောင်နဲ့တွေ့ဆုံစဉ်ကပြောသွားပါတယ်။အရေးအကြီးဆုံးကတော့တစ်တော်ဧရိယာပြန်လည်တိုးပွားဖို့ဖြစ်ပါတယ်တဲ့။တောပြုံးလို့ရေမထိန်နိုင်တော့တဲ့အတွက်ရေကြီးရပါတယ်။တစ်ပင်မရှိလို့အ ਨੇ ချဖို့များလာရင်ဆယ်တွေအသက်တူသွားနိုင်တဲ့အတွက်ရေသုံးဖို့ရောလျှက်စစ်တာအတွက်ရောအခက်အခဲတွေရှိလာပါလိမ့်မယ်။တစ်ထုတ်လုံးမှုကိုရေရှည်ရှက်ဆန်းရမယ့်အခြေအနေမရောက်သေးပေမဲ့အရင်လိုထင်သလိုလုပ်လို့မရတော့ပါဘူး။ဒါကြောင့်ပုဂ္ဂလိကကုမ္ပဏီတွေကိုတစ်ထုတ်လုံးခွင့်မပေးဖို့စီစဉ်နေကြောင်းသိရပါတယ်။မြမတစ်တော်တွေကိုပြန်လည်ထူထောင်နေချိန်မှာပြည်တွင်းသုံးအတွက်တစ်ကုန်ကြမ်းလိုအပ်လာရင်နိုင်ငံခြားကတစ်တင်သွင်းခွင့်ပြုဖို့အစီအစဉ်ရှိတယ်လို့ညွှန်ကြားရေးမှူးဦးကျော်စောပြောဆိုတာကိုလည်းဇူလိုင်လ9ရက်နေ့ထုတ်မြန်မာ Times မှာဖော်ပြပါတယ်။ကြည့်ရတာကတော့တစ်တော်ထိန်းသိမ်းရေးဟာ NLD အစိုးရရဲ့ပထမဦးစားပေးဖြစ်နေပုံရပါတယ်ခင်ဗျာ။